မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ခွင့်ရရှိရေးအပါအဝင်အခြေခံဒီမိုကရေစီအခွင့်အရေးတွေဆုံးရှုံးနေတယ်ဆိုတဲ့အဖြစ်ကိုနိုင်ငံတကာကဝေဖန်နေချိန်မှာပဲဒီကနေ့ကြာရောက်တဲ့ကချင်စစ်ပွဲ9နှစ်ပြည့်ဆုတောင်းခြင်းအခမ်းအနားတွေကိုအာဏာပိုင်တွေဘက်ကဒီကနေ့ထပ်ပြီးတော့တားမြစ်ခဲ့ပါတယ်။မြစ်ကြီးနားဒီပူတာအိုမှာရှိနေတဲ့ဒီမနောကွင်းကခမ်းအနားကိုလည်းအာဏာပိုင်တွေဘက်ကဖိအားပေးတားမြစ်ခဲ့တယ်လို့ပဲရန်ကုန်မှာလည်းကျင်းပခွင့်မပြုခဲ့ပါဘူး။ကချင်ပြည်နယ်အတွင်းတကြော့ပြန်စစ်ပွဲတွေပြန်ပြီးဖြစ်ပွားလာတာ9နှစ်ကြာပြီဖြစ်လာပေမဲ့အခုချိန်ထိစစ်မီးမငြိမ်းနိုင်သေးတဲ့အတွက်ကချင်စစ်ပြည်ဒုက္ခသည်တွေဒီကနေ့အထိနေရရင်းကိုမပြောင်းနိုင်ကြသေးတယ်လို့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာထိခိုက်မှုတွေကိုလည်းမကူစားနိုင်သေးဘူးလို့ကချင်ဒေသခံတွေကပြောပါတယ်။အပြည့်အစုံဆက်ပြီးတင်ပြပေးကြပါမယ်။ကချင်လူမျိုးရေးအဖွဲ့ KIO လောက်ခံတပ်ဖွဲ့ KIA နဲ့မြန်မာအစိုးရတပ်တို့ကြားပြီးခဲ့တဲ့2012ခုနှစ်ဇွန်လ9ရက်နေ့ကနေစပြီးတော့တကြောပြန်တိုက်ပွဲတွေဖြစ်ပွားလာခဲ့တာဒီကနေ့ဇွန်လ9ရက်နေ့ဆိုရင်9နှစ်တိုင်လာပြီဖြစ်ပါတယ်ဒါပေမဲ့အခုချိန်ထိစစ်မီးကမငြိမ်းနိုင်သေးပဲနဲ့ကချင်ပြည်သူတသိန်းကျော်လောက်ဟာသူတို့ရဲ့နေရရင်းတွေကိုစွန့်ခွာပြီးစစ်ဘေးကနေတိမ်းရှောင်ခဲ့ကြရတာအခုချိန်ထိဒုက္ခသည်စခန်းတွေမှာနေထိုင်နေကြရဆဲဖြစ်ပါတယ်ဒီကနေ့ကြားရောက်တဲ့ကချင်စစ်ပွဲ9နှစ်ပြည့်အထိမ်းအမှတ်ဖြစ်နေကချင်ပြည်နယ်မြကြီးနားမြို့စီတာပူမနောကွင်းမှာတော့စစ်ဆောင်ပြည်သူတွေရဲ့ဆူတောင်းခြင်းအစီအစဉ်ကျင်းပခဲ့ပြီးတော့ကချင်ပြည်သူထောင်နဲ့ချီတက်ရောက်ခဲ့ပါတယ်။ဒီကနေ့မနောကွင်းမှာပြုလုပ်တဲ့ကချင်စစ်9နှစ်ပြည့်ဆူတောင်းခြင်းအခမ်းအနားမှာကချင်စစ်ပြည်ဒုက္ခသည်တွေရင်ဆိုင်ကြုံတွေ့ခဲ့ရတဲ့အဖြစ်အပျက်တွေကိုစစ်ပြည်ဒုက္ခသည်တွေကဖော်ကျူးတင်ဆက်တဲ့အစီအစဉ်လုပ်နေချိန်မှာပဲအာဏာပိုင်တွေဘက်ကအင်အားသုံးပြီးတားမြစ်ခဲ့တယ်လို့ကချင်စစ်9နှစ်ပြည့်အခမ်းအနားမှာပူပေါင်းပါဝင်ခဲ့တဲ့ကချင်လူငယ်အဖွဲ့ကကိုလမ်ဆောင်က VOA မြန်မာပိုင်းကိုပြောပြပါဗျာ
။ဒီလူတွေကနေကျွန်တော်တို့ငင်းချမ်းစွာစုဝေးပြီးမှနိုင်ငံသားတယောက်အနေနဲ့မူလအခြေခံခွင့်ရဖြစ်တဲ့လွတ်လပ်စွာကျွန်တော်တို့စုယုံပြီးမှလွတ်လပ်စွာကျွန်တော်တို့လှုပ်ဆောင်ဖို့အတွက်ဒီဟာကိုကျွန်တော်တို့ဒီကချင်လူထုအလွာပေါင်းစုံပါဝင်ပြီးမှအမြင့်ကြီးနားမှာကျွန်တော်တို့လူအခမ်းအနားကျတော့ပေါ့တော့နော်3000အဖက်လောက်ကျွန်တော်တို့ရှိမယ်လို့ခံမှန်းတယ်လူထုနဲ့ကျွန်တော်တို့ဒီစူပေါင်းချင်းဒီ ceremony ပေါ့နော်အခမ်းအနားလှုပ်ဆောင်မှုကိုကျွန်တော်တို့အဲ့ဒါကိုလှုပ်ဆောင်ခဲ့တာပေါ့နော်အဲ့ဒီနေရာမှာအချင်းချင်းကျွန်တော်တို့ဒီတားဆီးမှုတွေကျွန်တော်တို့လုပ်တယ်ပေါ့နော်ဆိုတော့ဒါကိုအထူးသဖြင့်ကျွန်တော်တို့လူငယ်တွေဒီတရုတ်ပြပြဆက်ငင်းချိုင်းနဲ့ပတ်သက်ပြီးမှဒီပညာပေးပြဆက်ဒီတကယ်ရွာတွေမှာဖြစ်ဖြစ်ခဲ့တဲ့ဒီဟာတွေကိုတရုတ်ပြပြဆက်ပညာပေးလှုပ်ဆောင်နေတာကိုကျွန်တော်တို့အချင်းချင်းတားဆီးချင်းချောက်ခံရတာပေါ့နော်ဆိုတော့ဒီအပေါ်မှာသူတို့ကလုံးဝခွင့်ပြုမှုမရှိဘူးပြင်လုံးဝမလုပ်ဆောင်ဖို့အတွက်ဖိအားတွေပေးတယ်ဆိုတော့ဘာအကြောင်းချက်နဲ့ကျွန်တော်တို့ခွင့်ပြုတယ်ဆိုတာကသူကတိကျခိုင်မာတဲ့အကြောင်းပြချက်ကမပေးဘူးဆိုတော့ဒီတရုတ်ပြတဲ့ပြဆက်တောင်မှအဲ့လောက်ထိဆိုတော့တရုတ်ပြတဲ့ပြဆက်အဆင့်တောင်မပြနိုင်တဲ့ငင်းချမ်းရေးကပါလေပေါ့နော်ကျွန်တော်တို့လူထုရှိမှရင်းအင်အားပေါ့နော်ရင်းအင်အားရောက်100ကျော်လောက်ကျွန်တော်တို့ဒီကချင်ပြည်နယ်ရေးမှူးရေးမင်းကြီးကိုတိုင်ကျွန်တော်တို့ရောက်ရှိပြီးမှရင်းအင်အားအလွာအဆင့်ဆင့်ခရိုင်မြို့နယ်အားလုံးလာပြီးမှကျွန်တော်တို့ဒီဟာကိုလာပြီးမှချင်းချောက်ပြီးမှဒါဖိအားပေးတာပေါ့နော်ဒါကိုချက်ချင်းရဖို့အတွက်ကျွန်တော်တို့ပြောလာတယ်ပြီးရင်ဒီအခါနာလှုပ်ဆောင်နေတဲ့အချိန်မှာဒီတမတော်ရဲ့ဒီတန်ကားနှစ်စီးစစ်ဒီစစ်ကား၃စီးလောက်နဲ့ကျွန်တော်တို့မြစ်ကြီးနားမြို့ကိုပတ်ပြတယ်ပေါ့နော်ကျွန်တော်တို့ဒီမနောကွင်းဘေးနားမှာလည်းကျွန်တော်တို့ကအဲ့ဒီကနေလည်းသူတို့ကတော့ချက်ပြတာပေါ့နော်ဆိုတော့အဲ့လိုမျိုးတွေကျွန်တော်တို့လှုပ်ဆောင်တဲ့လက္ခဏာကကျွန်တော်တို့ဒီမြန်မာပြည်ရဲ့ငင်းချမ်းရဲ့ဖြစ်စဉ်အပေါ်မှာပြည်သူတွေရဲ့ယုံကြည်မှုကတော်တော်လေးကျွန်တော်တို့ကအကျရှိလာမယ်လို့ကျွန်တော်တို့ကဒါတုံ့တက်ပါတယ
်အလားတူရန်ကုန်မြို့မှာကျင်းပပြုလုပ်မဲ့ကချင်စစ်ပွဲ9နှစ်ပြည့်စစ်မှန်တရားမျှတသည့်ငြိမ်းချမ်းရေးစီတိုးဆိုတဲ့ခေါင်းစဉ်နဲ့စစ်ဘေးသင့်ပိတ်မိပြည်သူတွေရဲ့ရင်ဖွင့်တဲ့အခမ်းအနားပြုလုပ်ခွင့်ကျင်းပခွင့်ကိုလည်းအာဏာပိုင်တွေဘက်ကခွင့်မပြုဘဲတားဆီးပိတ်ပင်ခဲ့တာကြောင့်အစီအစဉ်ကိုဖျက်သိမ်းခဲ့ရပါတယ်ပြောင်းလဲချိန်တန်ပြီးအစိုးရဟာပြည်သူနဲ့အတူဆိုတဲ့စောင့်ပုတ်တွေကိုလက်ကင်ထားပြီးငြိမ်းချမ်းရေးဖော်ဆောင်မယ်ဆိုတဲ့ NND အကြက်သားအစိုးရလက်ထက်ဒီလိုမျိုးငြိမ်းချမ်းရေးကိုတွေးဖြည့်တဲ့အကြောင်းကိုရှောက်လန်းနေတာကတော့စစ်မှန်တဲ့ငြိမ်းချမ်းရေးဟာအလှမ်းဝင်နေအောင်ပဲလို့ကချင်ငြိမ်းချမ်းရေးလှုပ်ရှားသူတူဦးဖြစ်တဲ့ကိုလောင်းဆောင်ကသုံးသပ်ပါတယ်
ချင်းပြည်နယ်ကိုကျွန်တော်တို့ဒီစစ်ဖြစ်တာအခုဆိုရင်ကျွန်တော်တို့9မိနစ်မြောက်ထိကျွန်တော်တို့ရောက်သွားပြီအိုးအိမ်တွေပေါ်တကောင်ကျွန်တော်တို့ကိစ္စံတွေပေါ်တကောင်ရှုပ်ပြစ်ပြီးမှကျွန်တော်တို့ထွက်ခွာတိမ်းရှောင်နေရတာအခု10မိနစ်10မိနစ်ဘက်ကိုမျက်နှာမူနေပြီပေါ့နော်နိုင်ငံတော်အစိုးရအနေနဲ့အခုမြန်မာပြည်ကိုကျွန်တော်တို့ငြိမ်းချမ်းရေးအတွက်ကျွန်တော်တို့ဆက်လက်လှုပ်ဆောင်နေတဲ့အချိန်ခါလည်းဖြစ်တယ်ပေါ့နော်ဒီကျွန်တော်တို့တစ်ဖက်မှာကချင်ပြည်နယ်မှာတော့လကောင်းပေါ့နော်မြောက်ဒီရှမ်းပြည်နယ်မှာတော့လကောင်းကျွန်တော်တို့ကဒီရှစ်ချစ်ပွားနေတဲ့အချိန်ခါလည်းဖြစ်တာပေါ့နော်ဆိုတော့ငင်းချမ်းရေးကိုလည်းကျွန်တော်တို့အများကြီးဖြစ်စေချင်တယ်လှုပ်ဆောင်ချင်တယ်နော်ဆိုတော့ကျွန်တော်တို့ကဒီပွဲပေါ်မှာတောင်းပြောနေအောင်ကျွန်တော်တို့လူထုရဲ့စံတပါဝင်ဖို့ဆိုတာဒီငင်းချမ်းရေးကလူထုရဲ့စံတပါဝင်မှုမရှိနိုင်တဲ့ဒီငင်းချမ်းရေးဟာ ဘဒုရဲ့ငင်းချမ်းရေးလဲဤသူရဲ့ငင်းချမ်းရေးလားဒါမှမဟုတ်ဘဒုရဲ့ငင်းချမ်းရေးလဲဆိုတာကျွန်တော်တို့ဤသူတွေကကချင်ဤသူတွေကလည်းနေကုန်ထုတ်ရမယ့်အရာဖြစ်လာတာပေါ့နော
်ကချင်နဲ့ရှမ်းပြည်နယ်တွင်းကစစ်ပြေးဒုက္ခသည်တွေကိုကူညီကယ်ဆယ်ပေးနေတဲ့အဖွဲ့ပေါင်း6ဖွဲ့စုဖွဲ့ထားတဲ့ပူးပေါင်းလုပ်ငန်းစဉ်အဖွဲ့ကလည်းစစ်ပွဲတွေအများဆုံးရပ်တန့်ပေးဖို့ဒီကနေ့ကချင်စစ်ပွဲ9နှစ်ပြည့်မှာကြေညာချက်ထုတ်ပြန်ပါတယ် IDP စစ်ပေးစစ်ဆောင်နေဒုက္ခသည်တွေရဲ့အခွင့်အရေးကိုကာကွယ်ဆောင်ရှောက်ပေးဖို့လူသားချင်းစာနာထောက်ထားရေးအကူအညီတွေရောက်အောင်ဆောင်ရွက်ပေးဖို့နဲ့လူသားချင်းစာနာမှုအကူအညီတွေပို့တိုးပေးဖို့စတဲ့အရေးပေါ်တောင်းဆိုချက်တွေကိုတောင်းဆိုထားပါတယ်။နေမြေမှာဆက်ပြီးတော့စီးရဲတင်းမာမှုတွေဖြစ်နေတာကြောင့်ဒုက္ခသည်အရေးကူညီပေးနေသူတွေကစိုးရိမ်နေကြဆဲဖြစ်ပါတယ်ရှင်။